ပထမဆုံးထိုင်းမြန်မာနယ်စပ်ကငွေလိမ်လုပ်ငန်းတွေကိုတရုတ်နိုင်ငံရဲ့ဦးဆောင်မှုနဲ့နှိမ်နင်းခဲ့ပြီးမယ်ဒီလုပ်ငန်းတွေဆက်လက်ကြီးထွားနေစေဖြစ်တဲ့အကြောင်း The New York Times သတင်းစာမှာ February 28ရက်ကဖော်ပြခဲ့တဲ့သတင်းတော် Hannah Beach ရဲ့ဆောင်းပါးကိုတင်ပြပါမယ်နိုင်ငံတကာလေယာဉ်တွေဆင်းသက်လေမရှိတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့လေစိတ်မှာပြီးခဲ့တဲ့ရက်တွေအတွင်းမှာတော့တရုတ်နိုင်ငံတီတိုက်ရိုက်ပြန်တမ်းမဲ့လေယာဉ်တွေဆက်ရောက်လာပြီးယာနဲ့ချီတဲ့လူတွေကိုတရုတ်နိုင်ငံကိုပြန်ခေါ်သွားခဲ့ပါတယ်။ဒီလူတွေဟာကမ္ဘာရဲ့ရက်ကနေဒေါ်လာငွေဘီလီယံနဲ့ချီပြီးလိမ်လည်နေတဲ့ငွေလိမ်လုပ်ငန်းတွေကနေကယ်တင်ခဲ့ရသူတွေဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်။ဒီလိုကယ်တင်နိုင်ခဲ့တာဟာတရုတ်ထိုင်းနဲ့မြန်မာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့အောင်မြင်မှုအဖြစ်အာဏာပိုင်တွေကပြောဆိုနေကြပေမဲ့ဒီငွေလိမ်လုပ်ငန်းတွေကတော့ဆက်လက်လည်ပတ်နေကြဆဲဖြစ်ပါတယ်။ဒီလိုငွေလိမ်လုပ်ငန်းတွေအပါအဝင်အခြားဇာဆွတ်မှုမျိုးစုံကိုလက်ခံထားတဲ့လုပ်ငန်းတွေမှာအထက်မြင့်အစာဦးတွေထပ်ဆောင်နေတာကိုထိုင်းဘက်ကနေလှမ်းမြင်နေရပါတယ်။ဒီလိုအစာဦးတွေကပြတင်းပေါက်ကိုအသေးပိတ်ထားတဲ့အခန်းတွေထဲမှာအလုပ်လုပ်နေကြရတဲ့သူတွေဟာအမေရိကန်တရုတ်နဲ့အခြားကမ္ဘာရဲ့အကချစ်သူရှာနေကြသူတွေယင်းနှိမ့်မြုံနှံသူတွေစုကနေငွေတွေလိမ်ယူနေကြတာဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တကာအာဏာသိမ်းလိုက်တာနဲ့နောက်ဆက်တွဲပြည်တွင်းစစ်နောက်ပိုင်းမှာထိုင်းမြန်မာနယ်စပ်ဒေသဟာတရားဥပဒေကွလွန်ပြီးယာစွေမှုမျိုးစုံကျူးလွန်သူတွေအခြေဆိုင်ရာဒေသဖြစ်လာပါတယ်။တရုတ်ယာစွေကိုင်းတွေရောက်လာတဲ့နောက်အင်တာနက်ကနေငွေလိမ်လုပ်ငန်းတွေဇောက်ချလုပ်ကိုင်မှုဒီလိုအဆောက်အဦတွေတိစောက်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရဒီယာစွေကိုင်းတွေဟာတရုတ်နိုင်ငံသားအများစုဖြစ်တဲ့တောင်းနဲ့ချီတဲ့သူတွေကိုလစာကောင်းတဲ့အလုပ်တွေရမယ်လို့လှည့်ပြားခေါ်ဆောင်ပြီးဒီလုပ်ငန်းတွေမှာလုတ်ခိုင်းခဲ့ပေမဲ့ထိုင်းဆိုရကဂျောင်းဝင်ဟန်တာမှုမရှိခဲ့ဘူးလို့ဆိုပါတယ်ဒီလုပ်ငန်းတွေကိုထိုင်းနိုင်ငံဘက်ကနေလျှက်စစ်မီးနဲ့အင်တာနက်တွေပေးထားရုံမကပဲဆောက်လွယ်ရေးလုပ်ငန်းသုံးပစ္စည်းတွေညမှနှိမ့်ဆက်တဲ့ညမှသုံးတဲ့ကိရိယာတွေနဲ့ဇိမ်ခံကားတွေကိုတောင်ထိုင်းဘက်ကနေတဆင့်တင်သွင်းဝင်ပေးထားခဲ့ပါတယ်လို့ဆောင်းမကဖော်ပြပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူကနေ The New York Times ကိုပေးပို့တဲ့ကြေညာချက်မှာတော့တရုတ်နိုင်ငံဟာဒီလိုအင်တာနက်လောင်းကစားနဲ့ငွေလိမ်လုပ်ငန်းတွေကိုထိုင်းမြန်မာနိုင်ငံနေနဲ့ပူးပေါင်းပြီးနယ်စပ်ဖြတ်ကျော်နှိမ်နင်းနေတဲ့အကြောင်းအခုလဲဒါဇင်နဲ့ချီတဲ့လုပ်ငန်းတွေကိုရှင်းလင်းပြီးတန်တရားရှိသူအများအများဖမ်းဆီးထားတဲ့အကြောင်းပြောထားပါတယ် The New York Times ကနေဒီလုပ်ငန်းတွေနဲ့ဆက်ဆက်နေသူ20ကျော်လောက်ကိုမေးမြန်းချက်တွေရတော့အောင်မြင်မှုလို့ပြောဖို့စောနေပါသေးတယ်ဒီငွေလိမ်လုပ်ငန်းတွေမှာပိတ်မိနေတဲ့သူတောင်းကနန်းလောက်ကြံ့နေသေးတဲ့အပြင်နိုင်ငံပေါင်းတရာဇင်လောက်ဖြန့်ကျက်ထားတဲ့ဒီလိုလုပ်ငန်းတွေကိုဘ ਹੁ ကနေချုပ်ကင်ပြီးစိတ်ခိုင်းနေတဲ့အဓိကခေါင်းဆောင်တွေကိုအခုထိမဖမ်းဆီးနိုင်သေးပါဘူးလို့ဆောင်းပါးကဆိုပါတယ်။ဒီ New York Times ကနေမေးမြန်းခဲ့တဲ့ထဲမှာမကြခင်ကတရုတ်လူမျိုးငွေလိမ်ပေးရသူအချို့ကိုထိုင်းနိုင်ငံကိုဖျက်ဆီးပြီးငွေလိမ်လုပ်ငန်းတစ်ခုကနေအခြားတစ်ခုစီကိုရွှေ့ပြောင်းရမှာလမ်းပြအဖြစ်ကူညီခဲ့တဲ့အမျိုးသမီးတူလည်းပါဝင်ပါတယ်။အခုဆိုရင်ထိုင်းဆိုရကနေနှိမ့်နှင်းနေရပြီမဲ့ထိုင်းနိုင်ငံကနေမြန်မာဘက်ကိုလူကုန်ကူးမှုတွေဆက်ဖြစ်နေတဲ့အကြောင်းနော်ပန်းလို့အမည်လွှဲပေးထားတဲ့အဲ့ဒီအမျိုးသမီးကပြောပါတယ်ကိုမင်းလို့အမည်လွှဲပေးထားတဲ့အမျိုးသားဟာဆိုရင်လည်းဒီငွေလိမ်လုပ်ငန်းတွေနဲ့ပတ်သက်နေတဲ့လက်နက်ကိုင်အဖွဲ့တစ်ခုကတပ်သားတဦးဖြစ်ပါတယ်သူကငွေလိမ်လုပ်ငန်းတစ်ခုထဲမှာတရုတ်မျိုးသားတဦးကနေအခြား၅ဦးကိုကျဉ်ဆက်နဲ့တို့ပြီးရိုက်နှက်နှိပ်စက်နေတာဒီကိုရိကြုံရတယ်လို့The New York Times ကိုပြောပါတယ်ဒေတာရင်းကလက်နက်ကိုင်အဖွဲ့အဖွဲ့ဖြစ်တဲ့ DKBA ကဗိုလ်ချုပ်စောဆန်းအောင်ကတော့ဒီနှစ်ထဲမှာငွေလိမ်လုပ်ငန်းတွေကလူတွေညှဉ်းပန်းနှိပ်စက်ခံနေရတဲ့ဓာတ်ပုံတွေအင်တာနက်မှာပြန့်နှံ့လာမှာပဲသူတို့ထိန်းချုပ်နေမြေထဲမှာငွေလိမ်လုပ်ငန်းတွေလုပ်နေတာကိုသိရတဲ့အကြောင်း The New York Times ကိုပြောပြခဲ့တာကိုတင်ပြလိုက်ရပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံဘက်ကငွေလိမ်လုပ်ငန်းတွေကနေကယ်တင်ထားရသူ 9,000 လောက်ကိုမူရင်းနိုင်ငံတွေကိုပြန်ပို့ဖို့စီစဉ်တဲ့နေရာမှာမကြုံစဖူးများပြားတဲ့အခြေအတွက်ကြောင့်နှောင့်နှေးမှုတွေဖြစ်နေတဲ့ကြောင်း February 28ရက်က AP သတင်းစာမကိုတင်ပြပါမယ်။ငွေလိမ်လုပ်ငန်းတွေကလွတ်လာသူတွေကိုကူညီနေတဲ့ Acts of Mercy International အဖွဲ့ကအရှိတောင်အရှာဒေသညွှန်ကြားရေးမှူး Amy Miller ဟာအခုလိုလူကုန်မှုခံရတဲ့သူအများအများတပြိုင်နက်တည်းလွတ်လာတာမျိုးမကြုံဘူးတဲ့ကြောင်း AP ကိုပြောပါတယ်။မြန်မာနိုင်ငံဘက်မှာထိမ့်သိမ်းထားတဲ့ဒီလူတွေအများကြီးကိုစစ်စစ်ပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးဖို့နေစရာပေးထားဖို့နဲ့ကြွေးမွေးဖို့စီမံရတာအလွန်ခက်ခဲပါတယ်။တပ်ဆိုင်ရာနိုင်ငံတွေကအစိုးရတွေနဲ့တန်ယုံတွေကနေသူတို့နိုင်ငံသားတွေကိုတာဝန်ယူပြီးပြန်ခေါ်ဖို့လိုပါတယ်။တကမ္ဘာလုံးတိုက်တာနဲ့ဝိုင်းလုပ်ဖို့လိုပါတယ်လို့ AP ကိုပြောပြခဲ့ပါတယ်။ဒီလူတွေကိုစီစစ်ပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းရမှာဘယ်သူဘယ်ဘွားဖြစ်ကြောင်းစစ်ဆေးရတဲ့အပိုင်းကနှောင့်နှေးစရာဖြစ်တယ်လို့အမြင်ဖော်လိုသူတန်တမန်တို့က AP ကိုပြောပါတယ်။အခုလအစောပိုင်းကလည်းငွေလိမ်လုပ်ငန်းတွေကနေလွတ်မြောက်လာတဲ့နိုင်ငံပေါင်း20ကျော်ကလူ260လောက်ကိုမြန်မာဘက်ကနေလွှဲပြောင်းခေါ်ယူခဲ့ပြီးမြဲဒီထဲက100လောက်ကမူရင်းနိုင်ငံပြန်မှုထိုင်းနိုင်ငံမှာစောင့်ဆိုင်းနေရဆဲဖြစ်တဲ့အကြောင်း AP သတင်းကဖော်ပြတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ